စပိန်နိုင်ငံဘာစီလိုနာမြို့မှာပြီးခဲ့တဲ့ကြာသပတေးနေ့တုန်းကလူတွေကိုကားနဲ့အတင်းဝင်တိုက်ခဲ့တဲ့ဖန်ကားမောင်းသူကိုနိုင်ငံအရှေ့မြောက်ပိုင်းကရစ်ပိုးနဲ့မန်နျူမြို့တွေမှာတနင်္ဂနွေနေ့ကစပိန်အာဏာပိုင်တွေအာရုံစိုက်ပြီးရှာဖွေခဲ့ကြပါတယ်။ဘာစီလိုနာမြို့ရဲကကမ္ဘာလှည့်ခီးတယ်တွေနဲ့စီကားနေတဲ့ Las Ramblas လမ်းမကြီးမှာလူပေါင်း73ယောက်သေဆုံးပြီးတရာကျော်ဒဏ်ရာရခဲ့တဲ့တိုက်ခိုက်မှုအတွက်အသက်22နှစ်အရွယ်မော်ရိုကိုလူမျိုးYunus Abu Yaqub ကိုရဲတွေကရှာဖွေနေကြတာပါ။အဲ့ဒီနေ့ကတိုက်ခိုက်သူလို့မတင်ကားသူတွေဖောက်ခွဲရေးပစ္စည်းတွေလုခဲ့ပုံရတဲ့နေအိမ်တစ်ခုမှာ gas ဘူးပေါင်း120ကိုတွေ့ရှိတယ်လို့တနင်္ဂနွေနေ့ကသတင်းစာရှင်းလင်းပွဲမှာစပိန်ရဲတွေကပြောကြားခဲ့ပါတယ်။ဗုဒ္ဓနေ့ညကပောက်ကွဲခဲ့တဲ့အဲ့ဒီအိမ်ကတော့ Altana မြို့မှာတည်ရှိပါတယ်။ဘာစီလိုနာမြို့မှာတိုက်ခိုက်မှုတစ်ခုထက်မနည်းကိုလုဖို့လုံလောက်တဲ့ပစ္စည်းတွေတွေ့ရှိခဲ့တယ်လို့ကက်တလိုနီးယားနယ်ရဲချုပ်ကပြောပါတယ်။ကြာသပတေးနေ့တုန်းကဘာစီလိုနာမြို့တိုက်ခိုက်မှုနဲ့နောက်ထပ်တယောက်သေဆုံးခဲ့တဲ့ကမ်ဘရယ်စ်မြို့ကတိုက်ခိုက်မှုတွေကိုလုခဲ့ကြသူတွေကိုအက်ဘဒယ်ဘာကီအက်ဆက်ဒီဆိုတဲ့အစ္စလာမ်တရားဟောဆရာကအစွန်းရောက်အမြင်တွေဝင်အောင်သွင်းသွင်းခဲ့တယ်လို့အာဏာပိုင်တွေကယုံကြည်နေကြပါတယ်။သူ့ကိုလည်းရဲကလိုက်လံရှာဖွေနေပါတယ်။တိုက်ခိုက်မှုနှစ်ခုနဲ့ဆက်ဆက်ပြီးတော့၄ယောက်ကိုလည်းဖမ်းဆီးထားပါတယ်။ဗုဒ္ဓနေ့တုန်းကပောက်ကွဲခဲ့တဲ့နေအိမ်အပြက်အစီးတွေကြားမှာလူခန္ဓာကိုအဆအနာတွေတွေ့ရတဲ့အတွက်ဖောက်ခွဲရေးပစ္စည်းတွေလုံနေစင်မှာပောက်ကွဲခဲ့တာလို့ရဲကယုံကြည်နေပါတယ်။အဲ့ဒီသူဘသူဘဝဖြစ်တယ်ဆိုတာကိုတော့ DNA စစ်ဆေးမှုတွေလုပ်နေပါတယ်။တေဆုံးခဲ့သူတွေအတွက်ဆုတောင်းပွဲကိုတနင်္ဂနွေနေ့အစောပိုင်းတုန်းကဘာစီလိုနာမြို့ရဲ့အထင်ကရဆန်ဂရာဒါဖမီလီယာဘက်ဆလစ်ကာဘုရားရှိခိုးကျောင်းမှာပြုလုပ်ခဲ့တာမှာစပိန်ဘုရင်မနဲ့ဝန်ကြီးချုပ်တို့လည်းတက်ရောက်ခဲ့ပါတယ်။တေဆုံးသွားသူတွေထဲမှာဩစတြေးလျနဲ့ဗြိတိန်နိုင်ငံသားခံယူထားတဲ့ခုနှစ်နှစ်အရွယ်ယောက်ျားလေးတယောက်အပြင်အီတလီလူမျိုးတယောက်ဘယ်လ်ဂျီယမ်လူမျိုးတယောက်တို့ကိုရဲကထပ်ပြီးထုတ်ပြန်ခဲ့ပါတယ်။